ဒီနိုင်ငံကအစိုးရဆန့်ကျင်သူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားထိတိုက်ဖြစ်ကြတဲ့ဆန္ဒပြပွဲ6ရက်မြောက်တနင်္ဂနွေနေ့မှာတော့တည်ဆုံးသူ104ဦးရှိသွားခဲ့ပြီးဆန္ဒပြပွဲတွေနောက်နေ့အထိဆက်ကူးမဲ့အခြေအနေရှိနေပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကစတင်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းဒဏ်ရာသူ6100ကျော်ရှိသွားပြီလို့အီရတ်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရကပြောကြားလိုက်ပြီးအဲ့ဒီထဲမှာ1200ကျော်ကလုံခြုံရေးတပ်ဖွဲ့ဝင်တွေဖြစ်တယ်လို့ဆိုပါတယ်။တည်ဆုံးရသူ104ဦးထဲမှာ8ဦးကလုံခြုံရေးတပ်ဖွဲ့ဝင်တွေဖြစ်တယ်လို့သူကပြောပါတယ်။စနေနေ့တညလုံးအစိုးရစည်းဝေးပွဲတွေလုပ်ခဲ့ပြီးနောက်ဆန္ဒပြသူတွေစိတ်ပြေပျောက်စေဖို့အတွက်ပြည်ပြင်ပြောင်းလဲရေးလုပ်မဲ့အစီအစဉ်တွေကိုအီရတ်အစိုးရအဖွဲ့ကတနင်္ဂနွေနေ့အစောပိုင်းမှာရုတ်တရက်ကျင်းပပါတယ်။အဲ့ဒီတည်းမှာမြေယာ30ခွင့်စစ်တပ်တွေဝန်ထမ်းတွေအထောက်ပံ့ပေးရေးစင်ရဲသားမိသားစုလူမှုဘူလုံရေးစတိုင်ပင်တိုးပေးမဲ့အစီအစဉ်အပါအဝင်အလို့လတ်မဲ့လူငယ်တွေကိုလေ့ကျင့်သင်ကြားပေးရေးတွေလည်းပါဝင်ပါတယ်။ရေနံကြောဝချမ်းသာပြီးလှူပေါင်းတန်40လောက်ရှိတဲ့အီရတ်မှာလုတ်ကန်ရှားပါမှုရေနဲ့လျက်စစ်ပြီးလို့လူမှုဝန်ဆောင်မှုကဏ္ဍညံပြင်းတာတွေကိုအစောပိုင်းမှာထောက်ပြဆန္ဒပြခဲ့ရာကနောက်ပိုင်းအစိုးရရဲ့အကျင့်ပြတ်ခြားစားမှုတွေအဆုံးတတ်နိုင်ဖို့အထိတောင်းဆိုဆန္ဒပြလာကြပါတယ်